ဩဂတ်စ်လ31ရက်နေ့ကပြုလုပ်တဲ့ကျိုင်းတုံဆွေးနွေးပွဲနောက်ပိုင်းမြောက်ပိုင်းမဟာမိတ်သုံးဖွဲ့တို့ဟာတရုတ်နိုင်ငံနယ်စပ်တနေရာမှာဆွေးနွေးခဲ့ကြပြီးမှအခုလိုထုတ်ပြန်လိုက်တာပါ။လာမယ့်စက်တင်ဘာလ16 18ရက်နေ့တွေမှာထပ်မံတွေ့ဆုံသွားမှာဖြစ်ပြီးပနမအပြည့်ရဲ့သဘောတူစာချုပ် bilateral ထိုးနိုင်ဖို့နှစ်ဖက်တင်းမာနေလို့မရဘူးလို့တန်အမျိုးသားလူမျိုးရေးတက်မတော် TNL ပြောရေးဆိုခွင့်ရှိသူဘုံမှုမိုင်းအကျော်ကဒီနေ့ RFA ကိုပြောပါတယ်။
ဆိုဆိုပြောလို့နော်အဒီကအချက်တွေနဖက်ကလက်ခံနိုင်တဲ့အချက်ကိုသူကလက်ခံမယ်ပြီးတော့ဆောင်မဆွေးနွေးတော့မဆင်တော့ဖြစ်နိုင်တယ်အဲ့လိုမျိုးဆိုဆိုပြောလို့နော်ဒီစက်မတ်တွေဘောရာတင်းမာနေမယ်တဖက်နဖက်လက်ခံနဖက်လက်ခံနိုင်တဲ့ဟိုပုံစံမဟုတ်ဘဲဆက်ပြီးတော့မဆင်တော့ရတော့ဘယ်လိုမလဲ
ကျိုင်းတုံဆွေးနွေးပွဲမှာတွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းအရာတွေအရဒီအဖွဲ့တွေပနာမအပြည့်ရဲ့သဘောတူစာချုပ် bilateral ရေးထိုးနိုင်ရေးသဘောတူညီချက်တွေကိုပြင်ဆင်နိုင်ရေးတနိုင်ငံလုံးငြိမ်းချမ်းရေးရရှိရေးအတွက်ဆက်လက်လှုံ့ဆော်သွားဖို့စတဲ့အချက်တွေပါဝင်ပါတယ်။စာချုပ်လက်မှတ်မထိုးနိုင်ခင်ကာလမှာငြိမ်းချမ်းရေးဆွေးနွေးဖို့ကြီးမားတဲ့ဆန္ဒရှိကြောင်းပြည်သူတွေရဲ့အကျိုးစီးပွားကိုရှေ့ရှုပြီးတနိုင်ငံလုံးငြိမ်းချမ်းရေးရရှိရေးအတွက်ကြိုးစားတော့မှာဖြစ်ကြောင်းညီတော်မဟာမိတ်အဖွဲ့တွေကဆိုပါတယ်။တက်မတော်အနေနဲ့အပြည့်ရဲ့ကာလကိုစက်တင်ဘာလ21ရက်နေ့ထိထပ်မံတိုးပေးထားတာဟာငြိမ်းချမ်းရေးကိုဆက်လက်ဆွေးနွေးနိုင်အောင်ဖြစ်တယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ
် NRPC နဲ့သင်္ဆိုဆောင်ရွက်နေတဲ့ဆွေးနွေးညီနိုင်မှုတွေကိုဆက်လက်ဆောင်ရွက်ပြီးနိုင်ဖို့အတွက်ဒါအပြည့်ခရဆက်လက်ဖြစ်ပါတယ်။နောက်တိုင်းတော့တော့ဒီအပြည့်ခရဆက်ထားမှုပေါ်မှာအကျိုးရှိရှိအသုံးချဖို့လိုမယ်လို့ထင်ပါတယ်။တို့တော့လက်တွေ့ပိုင်းမှာမြင်ရတာတော့မနေ့ကအစ်ကျွန်တော်တို့ကားတွေမီးရှို့ခဲ့တာတွေ့ရတယ်။ဆက်ကြီးကောက်သွားတာတွေ့ရတယ်။ကမ္ဘာနိုင်ငံလိုက်လံပြောကြကျွန်တော်တို့အရှင်းလေးပေါင်းကြရတာရှိပါတယ
်အပြည့်ရမယ်ဆိုတော့ကိုနှစ်ဖက်ကြီးညာကြပါမယ်တိုက်ပွဲသတင်းတွေကတော့ဒီရပိုင်းဆက်တိုက်ပေါ်ပေါက်နေတာတွေ့ရပါတယ်ရခိုင်တက်တော်အေအေပြောရေးဆိုခွင့်ရှိသူခိုင်သူခါကတော့မြောက်ပိုင်းမဟာမိတ်အဖွဲ့တွေအနေနဲ့ငြိမ်းချမ်းရေးကိုရှေ့ရှုပြီးထိုးစစ်တွေကိုရပ်တန့်ထားတာဖြစ်ကြောင်းပြောပါတယ်ဒါပြင်တက်မတော်ကအပြည့်ရကာလာတိုးလိုက်တဲ့အပေါ်မှာအခုလိုပြောပါတယ
်မမစစ်တပ်ပေါ်မှာအများကြီးမူသူတို့သဘောထားကြီးကြီးနဲ့တကယ်နေပြီးတော့တိုင်းပြည်အတွက်ကငြိမ်းချမ်းရေးရရှိနေတဲ့စည်ရင်စည်နာတကယ်ရှိလို့ရှိရင်တော့ဒါသူတို့ဘက်ကအခုလုံးနေတဲ့ထိုးစစ်တွေကိုရလိုက်ပြီးတော့ဒါဥစ္စာပေါ့နော်မြတ်မြတ်တတနဲ့ကြည့်အပြည့်ခတ်တွေကိုအခုလုံးလုံးစည်ခင်ဗျားတို့လည်းမတိုက်နဲ့ကျွန်တော်တို့လည်းမတိုက်ဘူးရထားမယ်ပြီးလို့ရှိရင်ကျွန်တော်တို့ဆက်ပြီးတော့ညီညာရေးကိစ္စကိုဆွေးနွေးရအောင်ဆိုလို့ရှိရင်တော့ဒါတိုက်ပွဲတွေကအော်တိုမက်တစ်ရပြီးတော့ကျွန်တော်တို့ကဟိုညီညာရေးကိုဆက်ပြီးတော့ဆွေးနွေးလို့ရသွားမှာပေါ့နော်အဲ့လိုမဟုတ်ဘဲနဲ့ဒီသူတို့ဘက်ကထိုးစစ်ကြီးတွေဆက်လုံးနေမယ်ဆိုလို့ရှိရင်တော့ဒါကတော့ဟိုဥစ္စာပေါ့အစိုးရဘက်ကိုဥတည်သွားနိုင်တဲ့အလားအလာဖြစ်ပေါ်လာနိုင်တာပေါ့ဟိုသူတို့ဘက်ကနေပြီးတော့ထိုးစစ်ဆင်လာလို့ရှိရင်တော့ကျွန်တော်တို့ဘက်ကလည်းဒါဟိုဥစ္စာပေါ့နော်ကိုကိုကိုကာကွယ်တဲ့အနေနဲ့တော့ဒါခုခံအိုက်ခိုက်သွားဖို့လိုရှိတာပေါ့
လာမယ့်ဆွေးနွေးပွဲမှာမူအားဖြင့်သဘောတူညီမှုရယူမှာဖြစ်ကြောင်းနိုင်ငံတော်တမရယုံပြောရေးဆိုခွင့်ရှိသူဦးစောထေကကျိုင်းတုံဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာပြောပါတယ
်ဟိုတက်နေရာချထားရေးကိစ္စတွေဘယ်လိုဆွေးနွေးမှာဆိုပါတယ်ကျွန်တော်တော့လာမယ့် bilateral ကြရင်တော့ကျွန်တော်ကမူအားဖြင့်သဘောတူညီချက်ယူမယ်အသေးစိတ်ကိုတော့ဆက်ပြီးတော့ဆွေးနွေးမှာဖြစ်တယ်အဲ့တော့ကျွန်တော်တို့သွားမယ့် bilateral ဒီမူနဲ့သွားမဲ့ပိုင်လေတော့ဖြစ်တယ်။မူအားဖြင့်သဘောတူညီချက်ရဖို့တိုက်ပွဲတွေရဖို့အဲ့ဒါကိုဥတည်တဲ့ပိုင်လေတော့ဖြစ်တယ်ပေါ့နော်။နောက်ရေးရှိတိုက်ပွဲတွေမဖြစ်ပွားရေးကတော့တက်နဲ့ဆက်ညှိရမယ်သဘောကျွန်တော်ဖြည့်ချင်တယ်။
တိုင်းသားလက်နက်ကန်အဖွဲ့စည်းတွေအနေနဲ့ငင်းငင်းဆွေးနွေးတဲ့နေရာမှာသတင်းမီဒီယာတွေကနေဆွေးနွေးလို့မရကြအောင်ဆွေးနွေးမယ်ဆိုရင်ချက်ကားပြောတာတွေရှိကြောင်းပြောပါလေ။ပြီးခဲ့တဲ့ရက်ပိုင်းမှာလည်းရှမ်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်မှာကားမီးရှို့မှုတွေလက်နက်ကြီးကြီးစံပစ်ခတ်မှုတွေကြောင့်ဒေသခံပြည်သူတွေအသက်သေဆုံးခဲ့တာတွေအပေါ် RFA ကမေးမြန်းချိန်မှာတက်မတော်နဲ့မြောက်ပိုင်းအဖွဲ့တွေကသူတို့လောက်တာမဟုတ်ကြောင်းညှင်းဆိုခဲ့ကြပါတယ်ခင်ဗျာကျွန်တော်အောင်သိန်ခါပါ